တရုတ်နိုင်ငံနိုင်ငံပိုင်သတင်းဌာနကြီးတွေမှာအလုပ်လုပ်ခဲ့ပူးတဲ့သတင်းတောက်ချန်ဂျီရန်ကိုတရုတ်အာဏာပိုင်တွေကထောင်ဒဏ်15နှစ်ချမှတ်လိုက်ပါတယ်။အာဏာရတရုတ်ကွန်မြူနစ်ပါတီကိုဝေဖန်တိုက်ခတ်ခဲ့တဲ့အမှုကြောင့်လို့တရားဝင်ကထုတ်ပြန်တဲ့စာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။သတင်းဌာနတွေနဲ့မီဒီယာတွေဟာကွန်မြူနစ်ပါတီရဲ့အကျိုးအတွက်အမှုထမ်းဆောင်ရမယ်ဆိုပြီးအမိန့်ထုတ်ထားတဲ့သမ္မတရှီဂျင်ပင်လက်ထက်မှာတရုတ်အစိုးရကဒရင်လလခွင့်ကိုပိတ်ပင်နေတာမှာချန်ဂျီရန်ဟာအပြစ်နဲ့ဆုံးပြစ်ဒဏ်ချမှတ်ခံရသူတူဖြစ်ပါတယ်။ပြည်သူ့နေစဉ်သတင်းစာရဲ့သတင်းတော်ဟောင်ချန်ဟာရံမီးစာကိုဆွဲပြီးဒုက္ခရှာသူဖြစ်တယ်လို့တရားမဝင်စီးပွားရေးလုပ်ငန်းနဲ့လက်ပေးလက်ယူတွေလုပ်ခဲ့တယ်လို့ဟူနန်ပြည်နယ်တရားရုံးရဲ့ကြေညာချက်မှာပါရှိပါတယ်။ရံမီးစာကိုဆွဲပြီးဒုက္ခရှာသူဆိုတဲ့ဆွဲချက်ဟာတရုတ်အစိုးရကိုဝေဖန်သူတွေကိုအပြစ်ပေးရမှာတရုတ်အာဏာပိုင်တွေကရံဖန်ရံကအသုံးပြုတဲ့ဆွဲချက်တစ်ခုလည်းဖြစ်ပါတယ်။